အင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းမှာမုတ်အကြီးအကျယ်အဆက်မပြတ်ရွာသွန်းမှုကြောင့်ရေကြီးမြေပြင်မှုတွေဖြစ်ခဲ့တဲ့အတွက်ပြိုကျသွားတဲ့စာတင်ကြောင်းတွေကကလေးငယ်17ဦးထက်မနည်းသေဆုံးသွားတယ်လို့အင်ဒိုနီးရှားရဲတွေကပြောပါတယ်။ North Sumatra ပြည်နယ်ထဲကမန်လင်းနာတောအရက်ထဲကိုမြေရေရှမ်းခဲ့တဲ့အတွက်အစ္စလာမ်စာတင်ကြောင်းတက်နေတဲ့ကလေး20ထက်မနည်းရေနဲ့အတူမျောပါသွားတယ်လို့ဒေသရဲချုပ်အီဆန်စီနူဟာဂျီကပြောပါတယ်။ရေနဲ့ရွှေနုံတွေထဲကနေကလေး17ယောက်ရဲ့အလောင်းကိုပြန်ဆယ်နိုင်ခဲ့တယ်လို့ပျောက်ဆုံးနေတဲ့ကျန်းကျောင်းသားတွေကိုဆက်ပြီးတော့ရှာဖွေနေတယ်လို့ရဲချုပ်ကပြောပါတယ်ကလေးငယ်တွေရဲ့အလောင်းတွေချထားတဲ့ကျမရဲ့ရှေ့ပီကန်ရှေ့မှာတည်ဆုံးသူကလေးတွေရဲ့ဆွေမျိုးတွေငိုရိုနေကြတာကိုလည်းဗီဒီယိုပိုင်းထဲမှာတွေ့ရပါတယ်အင်ဒိုနီးရှားနိုင်ငံမှာမိုးကြီးတဲ့အတွက်လူပေါင်းတန်းနဲ့ချီနေနိုင်ကြတဲ့တောတောင်ထူထပ်တဲ့ဒေသတွေနဲ့ရေရှမ်းတက်တဲ့မြေပြန့်ဒေသတွေမှာမကြာခဏဆိုသလိုရေကြီးမြေပြင့်မှုတွေဖြစ်ပေါ်လေရှိတာပါတခါအင်ဒိုနီးရှားနိုင်ငံမှာပဲစက်တင်ဘာလနောက်ပိုင်းကငလင်နဲ့ဆူနာမီရေလိုင်းကြီးတွေတန်းကြောင်းလူပေါင်း2000ကျော်တည်ဆုံးခဲ့ရတဲ့ဆူလာဝေစီကျွန်းပေါ်မှာရှိတဲ့ပါလိုမျိုးကအပျက်စီးတွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဒရက်စကမနေ့တောက်ကြနေမှာတွားရောက်ကြည့်ရှုခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပတဲ့အပြည်ပြည်ဆိုင်ရာငွေကြေးရမုံငွေအဖွဲ့နဲ့ကမ္ဘာပိုင်ရဲ့နှစ်ပတ်လည်ညှိနှိုင်းခံကိုတက်ရောက်မဲ့ခီးစဉ်အတွင်းအခုလိုတွားရောက်ကြည့်ရှုတာလည်းဖြစ်ပါတယ်။